မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကာလစောင်းနေအခက်အခဲကြုံရခြင်းမှာစေတနာရှင်တွေရဲ့အလှူဒါန်းတွေကိုအားထားနေရရင်ရန်ကုန်မြို့ကဒေသခံတချို့ရဲ့အခြေအနေတွေကိုပြောပြပေးမှာပါ။ကျွန်တော်ကတော့ဇော်သပ်ပါ။ကိုဗစ်ကပ်ရောဂါကူးစက်မှုတွေပထမဆုံးအချိန်စတင်တည်ပြခဲ့တဲ့မလာကာစားလို့သွားလာလှုပ်ရှားမှုတွေကိုကန့်သတ်ခဲ့ရာအခုဆိုရင်ရန်ကုန်တိုင်းမှာအိမ်ပြန်မထွက်ရမိန့်ထုတ်ထားတဲ့အထိဖြစ်ပါတယ်။ကပ်ရောဂါကာလကန့်သတ်ချက်တွေကြားမှာစောင်းနေရအကြတဲ့ကြုံရသူတွေတဲကရန်ကုန်စင်ချေဘုံရက်ကနံပါတ်သူတွေကတော့အလှူရှင်တွေကိုအားထားနေရပါတယ်။ရန်ကုန်တိုင်းမြောက်တကုံမြို့နယ်တဝဲချောင်းရက်ကလူကြီး200လောက်ရှိရဲ့ရက်ကွက်မှာဆိုရင်လဲစောင်းနေရစက်တဲနေရာကြောင်းပရာဟိတအဖွဲ့တကူကလှူဒန်းပေးနေပါတယ်။ကပ်ရောဂါကာလမတိုင်ခင်တုန်းကအမိုက်ပုံကယာယီပစ္စည်းတွေကိုရောင်းချပြီးကျ9000လောက်နေစဉ်ဝင်ငွေရနေပြီမဲ့အခုချိန်မှာတော့စေတနာရှင်တွေရဲ့အလှူဒါန်းတွေကိုသာအားကိုးနေရတယ်လို့လဲဒေသခံတယောက်ဖြစ်တဲ့ဒေါ်အေးအေးတွေကပြောပါတယ်
အခုတော့မှအလှူဒါန်းလေးတွေနဲ့ပေါ့နော်ဟဲ့ကလူပဲစားနေတာအမှန်တော့လည်းကိုဗစ်ကာလဆိုတော့မတက်ခိုင်းဘူးကိုဗစ်ပြီးတော့မှပဲတက်ကမဲတဲ့ဒီတော့အိမ်ရအိမ်ကိုဖောက်ပါတော့အဲ့လိုမျိုးနဲ့ပဲလူတွေမထိုင်းဘူးစားတာလေ
တော်ဝဲကြောင်ရက်မှာနှစ်ပေါင်းများစွာနေလာတဲ့ဒေါက်ခင်တန်းဦးကတော့သူတို့ဇနီးမောင်နှံအတွက်စောင်းနေရေးစိုးရိမ်စရာမရှိပေမဲ့မိသားစုတွေများတဲ့သူတွေကတော့အလှူရှင်တွေကိုပဲအားကိုးနေရကြောင်းပြောပါတယ်
။ပစ္စည်းတွေဆိုဒီဘဲဝယ်စားနိုင်မယ်ဒီနာကလေးတွေမှာအလှူရှင်တွေလာပါသေးပါဘူးပါဆိုခုစုတောင်းနေရတယ်။အကွန်တကလည်းအထုပ်လေးကြီးကဝင်းလာလိုက်တာလို့ထိုင်မြေရီတောင်ကြာမိလဲခဏ။အော်ဒီနာကလေးအလုံးပြည့်စုံသွားပြီလို့
ရန်ကုန်တိုင်းပါဝင်ကပ်ရောဂါကြောင့်အိမ်ပြန်မထွက်ဖို့ကန့်တတ်ထားတဲ့နေရာတွေကလက်လုံလက်စားအခြေခံလူလန်းစားတွေအတွက်အစိုးရကမိသားစုတစ်ခုကိုကျပ်ငွေ4000အထိထောက်ပံ့တာအပါအဝင်အကူအညီပေးရေးအစီအစဉ်တွေရှိနေပေမဲ့လိုအပ်ချက်တွေကတော့ရှိနေသေးဖြစ်ပါတယ်။စတုထအချိန်အကူအညီပေးရေးအစီအစဉ်တွေစတင်ခဲ့ပြီးတဲ့နောက်လုံခဲ့တဲ့သတင်းပတ်အနည်းငယ်တွင်မှပဲမကြေညာချက်တွေကိုတိုင်ကြားစွာစုစုပေါင်း2သိန်းကျော်အထိလက်ခံရရှိခဲ့ရလို့လဲတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။ဒါကိုအစစ်စစ်စစ်ဆေးကြည့်ရအခါမှာတန်ကြာစွာ98ရာခိုင်နှုန်းကျော်ကမှန်ကန်မှုရှိရာတွေ့ရပါတယ်။အစိုးရကကြီးထောက်ပံ့နေရဆိုပေမဲ့စောင်းနေရေးအတွက်ကတော့လုံလောက်မှုမရှိကြောင်းရန်ကုန်တိုင်းဒလမြို့နယ်ကျန်းစစ်သားရပ်ကွက်မှာနေထိုင်တဲ့ဒေါ်ငွေကျော်ကပြောပါတယ်
။ဒီမှကြာအခုကုလဒုက္ခရောက်ရတဲ့အချိန်မှာအခုကိုဒီဆက်သွားတော့ပို့ပြီးတော့ဒုက္ခရောက်ပါတယ်။ဒီကြမ်းရတဲ့ပထမ၄ဆောင်တစ်ခါစောင်းနဲ့2ဆောင်တစ်ခါအဲ့ဒါလည်းရပြီပါတယ်။နောက်တပောင်းဝဲတခါဘောဘူးပြေးပြေးပြေးအလာပြေးနဲ့ဖြေးတဲ့သူ့ရဲ့ကိုယ်ရဲ့စာရပါတယ်အခုဒုက္ခကတော့တော်တော်ရောက်နေပ
ါဒလမျိုးနယ်တဲကနွမ်းပါသူတွေအများဆုံးရှိရဲ့ဒီကျန်စစ်သားရက်ွက်တဲကရက်ွက်စည်းလှဲ့လေရောင်းချနေတဲ့ဒေါ်ကြည်မြင့်ကလည်းသူ့မိသားစုအခြေအနေကိုအခုလိုရင်ဖွင့်ပါတယ
်ဒီရောက်နေချိန်ကကိုတော့အတိုင်မဟုတ်ရောင်းတဲ့ကားကဦးတော်နားရဆိုအဲ့ဒီဒီဝန်ကြီးမှနားရတာကိုတော့ရောင်းကောင်းပါတယ်ဒီဝန်မဖြစ်ခင်တော့ကငါ6000တော့မြတ်ပါတယ်ကလေးတွေကဒုက္ခိုင်စားနေတယ်ဗျာအသက်ရှူနေတာပါဗျာအခုကအနေနဲ့ရဖြစ်နေတယ်ဆိုတော့တိတ်ပြီးစားသုံးလို့လည်းတိတ်မစားနိုင်ကြအောင်လုပ်ကိုင်းရင်မရှိကြတော့တငပီးရှိနေပြီနဲ့စားစားကြည့်စားနေစားဒါပဲကြည့်တော့လေဒါတွေဝင်ဝင်မှမရှိတယောက်တည်းလုပ်စားနေစားရတော့
ပရာဟိတအဖွဲ့တွေနဲ့ပုဂ္ဂလိကစေနာရှင်တွေအနေနဲ့လည်းကာယောဂါကာလရှည်ကြလာတဲ့အမျှရမုံငွေအခက်အခဲကြုံရတာကြောင့်အခုညီပေးရေးအစီအစဉ်တွေလည်းရောကြလာနေတယ်လို့ပြောကြပါတယ်မြန်မာနိုင်ငံမှာမကြသေးခင်လာယူတွင်မှပဲကယောဂါတကြောပြန်ကူးစက်မှုတွေကြောင့်သေဆုံးသူ2000ကျော်နဲ့ကူးစက်မှုပေါင်း3000ကျော်ရှိလာရာကကိုဗစ်ကယောဂါပရမအဆုံးချိန်ကူးစက်ပြန့်နှံ့ခဲ့တဲ့တရုတ်နိုင်ငံထဲတောင်ကူးစက်သူအရေအတွက်ကျော်လွန်ခဲ့တဲ့အခြေအနေကြီးရောက်နေရလဲဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထပ်ပါ VOE အတွက်သတင်းလေးပေးပို့နေရပါ